အချင်းချခံထားရတဲ့ရုရှားတိုက်ခိုက်ခံဆောင်အလက်စီနီဗယ်နီအသက်48နှစ်ပြည့်ကျောက်တဲ့တင်းနူနေနေမှာသူ့ကိုထောက်ခံတဲ့ဆနာပြသူတို့ရုရှားနိုင်ငံမော်စကိုမြို့လမ်းဒီပေါ်ကိုထွက်လာခဲ့ကြပါတယ်။အလက်စီနီဗယ်နီဟာလိင်လယ်မှုနဲ့တရားရုံးကိုမထီမဲ့မြင်ပြုမှုဆွဲချက်တွေနဲ့ထောင်ဒဏ်၉နှစ်ချမှတ်ခံထားရတာဖြစ်ပါတယ်။ရုရှားရာရှိရဲ့အာဂတိလက်စားမှုတွေကိုထုတ်ဖော်ပြောဆိုတာတွေနောက်ရုရှားဆူရဆက်ညီဆနာပြမှုတွေကြောင့်သူ့ကိုအခုလိုမျိုးဆွဲချက်တင်ခဲ့တာလို့အလက်စီနီဗယ်နီကပြောပါတယ်။သူဟာအစွန်းရောက်မှုဆွဲချက်တွေနဲ့လည်းတရားရင်ဆိုင်နေရပြီးတော့ဒီဆွဲချက်ကသူ့ကိုဆယ်စုနှစ်တွေနဲ့ချီပြီးတော့ထောင်ထဲထည့်ထားနိုင်ပါတယ်။ဒီမှုဟာရုရှားသမ္မတပူတင်ရဲ့အထင်ရှားဆုံးရန်သူကိုလူလူနဲ့ခွဲထားဖို့အတွက်ရုရှားဆူရရဲ့ကြိုးပမ်းမှုနောက်တစ်ခုဖြစ်တယ်လို့ရုရှားဝေဖန်ရေးသမားတွေကရှုမြင်ပါတယ်။အလက်စီနီဗယ်နီကိုထောက်ခံသူတချို့ကတော့သူ့ရဲ့မွေးနေ့အထိမ်းအမှတ်ဖြစ်တဲ့ဆာလန်တချို့ကိုကန်ဆောင်ပြီးတော့ထောင်ထဲရင်းပြီးတော့ဆနာပြကြသလိုပဲတချို့ကတော့ graffiti လမ်းဘေးပိုကြီးတွေဆွဲနေတဲ့ဆနာထုတ်ဖော်ခဲ့ကြပါတယ်ဆနာပြသူတချို့ကိုရုရှားရဲကမြန်မာဆန်ဆန်ပဲဖမ်းဆီးထိန်းသိမ်းလိုက်သလိုပဲမော်စကိုမြို့လယ်မှာဆိုလဲရဲရရှိတွေကိုတိုးမြှင့်ချထားလိုက်ပါတယ်ရုရှားနိုင်ငံတော်ဘက်မှာတော့ဆနာပြသူလူ45ဦးထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ရုရှားနိုင်ငံရေးစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ